မြန်မာနိုင်ငံရဲ့ကြောက်စိမ့်ထွက်ရာကချင်ပြည်နယ်ဖားကန့်မြို့မှာမိုးမပြတ်ရွာနေတာကြောင့်ရွက်ွက်တော်တော်များများဟာရေလွှမ်းနေပြီးတော့အနီးအနားဒေသတွေနဲ့ဆက်သွယ်ဖို့အခက်အခဲတွေတွေ့ကြုံနေရပါတယ်။တခါမိုးကြီးပြီးရေလျှံမယ်ဆိုရင်အရင်နှစ်တွေကလိုမြေစာပုံတွေပြိုမှပြိမှကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဖားကန့်ဒေသမှာဆက်ရန်တရားတွေနဲ့ကြောက်စိမ့်တွေတူးဖော်တာကြောင့်ဖြစ်ပေါ်လာတဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစော်ကစုံစမ်းမေးမြန်းထားတယ်ဆိုတော့ကိုမိုးစော်ရဲ့အခြေအနေအပြည့်စုံဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့။ချင်းပြည်နယ်ဖားကန့်ဒေသမှာနေ့စဉ်ရက်ဆက်မိုးကြီးပြီဆိုရင်ရေလွှမ်းမိုးတာမြေပြိုတာတွေဟာနှစ်တိုင်းလိုဖြစ်ပျက်နေကြတာဖြစ်ပါတယ်။ဒီရက်ပိုင်းမှာလည်းမိုးစတက်ရွာနေတာကြောင့်ဖားကန့်မြို့ကရက်ွက်အတော်များများဟာရေလွှမ်းမိုးခဲ့ရတယ်လို့ဒေသခံတယောက်ကပြောပါတယ်
။မိုးကလည်းကျွန်တော်စီကခုမပြတ်တာကို10ကျော်လောက်ရှိနေပြီဆိုတော့တက်လိုက်ကြလိုက်တက်လိုက်ကြလိုက်နဲ့10ကျော်လောက်ရှိနေပြီလေ။မိုးကများလာနဲ့နောက်ပြီးတော့အောက်ကချောင်းကကိုးနေရတယ်ဆိုတော့ရေကမရှင်းနိုင်ဘူးဖြစ်နေရလေ။အခုကြည့်လို့ဒီမှာတက်နေတဲ့ရေကကျွန်တော်အိမ်အောင်ရေပြားရောက်နေပြီ။ဖားကန့်လုံးကျဲစိတ်မူဒါပါဒီမြို့ပေါ်ရက်ွက်တရတော့အကုန်မြုပ်ပဲလေ။
စေရန်တရားတွေနဲ့ကြောက်စင်းတူဖော်ရာကထွက်ရှိတဲ့မြေစာတွေကိုဖားကန့်မြို့အနီးမှာစွန့်ပစ်ထားတာကြောင့်ဒီတက်မိုးများလာရင်မြေပြိုမှာကိုလည်းစိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်
။လူပိုင်းတော့ပစ်ထားတဲ့မြေစာတွေကဒီကျွန်တော်တို့ဖားကန့်မြို့နဲ့ပတ်ပတ်လည်အများကြီးတွေမြေစာကြီးတွေလည်းနဲ့တားရီဒီမိုကားတွေနဲ့ပစ်ထားရလေ။နောက်ဒီတက်မိုးကများအောင်မှဒီတက်များစွာကရှိုးကြရလို့ကဘာမှနေတဲ့ဟာတွေဘာဖြစ်တာညာဖြစ်တာတွေလာအောင်မှလာအောင်မှလူတို့ကတော့မြေလာကျတော်တို့ဒါအချိန်ရပဲကြည့်နေတာပေါ့ရေလေးနဲ့တက်လာပြီလေမိုးများရတဲ့ဆိုလွတ်ရကြည့်ရသွားနေပါညာရှောင်းနေရလို့လွတ်ရတာပေါ့
အခုတို့ဖားကန့်ဒေသမှာရေကြီးနေတာကြောင့်ဆိုင်းတောင်နဲ့လုံခင်းဖက်သွားတဲ့ကားလမ်းတွေလည်းရေလွှမ်းတာတွေရှိခဲ့ပြီးတချို့နေရာတွေမှာဆက်လီနဲ့သွာလာနေရပါတယ်ဒီအချိန်တွေကြောင့်လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဒေသခံအမျိုးသမီးတယောက်ကအခုလိုပြောပါတယ်
ကျောင်းသူကျောင်းသားတွေအတွက်ကရောမေဆွေမော်ကနေလာတဲ့လူတွေအတွက်ကတော့အခက်အခဲရှိပါတယ်။ရေသားကြီးတွေကတော့ဆက်လို့မရဘူးပေါ့။ဟောကောင်စေးတောင်းတွေအတော့ဟောခုတလောအဆစ်ဖြစ်နေပါတယ်။ဒီသေးတွေနဲ့ဒီကောင်ချောက်သေးတွေကတော့ဒီကားလမ်းတွေသွားလာနေနေခစ်တော့ဖြစ်ပါတယ်
။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကတော့ဖားကန့်ဒေသမှာကြောက်စိမ့်ကိုစရန်နေရာတွေနဲ့အကြီးအကျယ်တူးဖော်တာကြောင့်တဘောပတ်ဝန်းကျင်ပျက်စီးပြီးအခုလိုရေကြီးတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟာကန်ဒေရာမှာကြောက်စင်းတူဖို့ရေလုံငန်းတော့ခါ။အာဂျင်တော့ဒီတနေ့တပိုင်းတော့တဲ့ချင်းတတိယမရှိဘူး။ဒါပေမဲ့ခေါ်ဆက်ရန်ဒီယာကြီးနဲ့လုပ်လိုက်တဲ့ချင်းမှာတဘောပတ်ဝန်းကျင်ဆိုင်ရာပျက်စီးမှုကအေးမတန်မှများပြနေတယ်အဲ့မှာ။တောင်တရားမြေပြန့်ဖြစ်သွားတာ။မြေပြန့်နေရမှာကဒီချိုင်းဒီခွိုက်ပေါ်တော့တောင်ချိုင်းဒီမှာဒီမြေစာပုံရပြန်ပြည်သွားတယ်ဆိုရေလမ်းကြောင်းသွားလာရင်ရေလမ်းကြောင်းနဲ့ပြိတ်သွားတယ်ဒီတဘာဝဆိုတာဘာမှမရှိတော့ဘူးလေအဲကြောင့်တောင်ဖြူချင်းကမ်းပါဖြူချင်းရေကြီးချင်းဒါမျိုးကအမြဲတမ်းဖြစ်နေရမယ်ဒီအကန့်နဲ့တမတော့
ဒေသခံတွေကလည်းမိုးမြမြရွာလာရင်ကြောက်တွင်းကထွက်တဲ့မြေစာတွေဟာရေနဲ့အတူဥရုချောင်းတွင်းမျောကြတာမို့ချောင်းကောပြီးရေမစည်းစင်းနိုင်တာကြောင့်ရေကြီးရေရှမ်းတာကဘာပြူတာတွေဖြစ်တာလို့ပြောကြပါတယ်ဖားကန့်ဒေသမှာရေကြီးပြီးမြေပြိုတာကြောင့်2008ခုနှစ်ကအ ਨੇ စုံလူ14ယောက်တေဆုံးခဲ့ရပြီးပြီးခဲ့တဲ့နှစ်ကတော့24ယောက်တေဆုံးခဲ့ရတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒေသခံတွေကတော့24ယောက်တည်းမကနိုင်ဘူးလို့လည်းအဲ့ဒီအချိန်ကသုံးသပ်ခဲ့ကြပါတယ်ဒီလိုအသေးပြောက်များခဲ့တဲ့အရင်နှစ်ဇူလိုင်လ5ရက်နေ့ကဖားကန့်မြို့ရဲ့မိုးရေချိန်က 14.64 လက်မအထိရွာသွန်းခဲ့တာဖြစ်ပါတယ်ဒီနှစ်ဖားကန့်မှာရေကြီးတာကတော့မနှစ်ကလောက်မဆိုးဝါးသလိုအပြည့်စီအထီးကြိုင်လည်းမရှိပါဘူး